ပြပရောင်မြန်မာအလုပ်သမားတွေနဲ့တင်မောသားတွေကလွှဲပုတ်လိုက်တဲ့လှုပ်ခလစာကိုတမတ်ငွေလဲနှုန်းအပေါ်မှာ730အပိုဆောင်ပြီးတော့ပေးမယ်လို့ပြည်တွင်းပန်တချို့ကတင်းင်းလာနေမှာကြေညာပါတယ်။ဒီလိုအပိုဆောင်ပေးပြီးတိုးဖို့အတွက်မြန်မာဗဟိုဘဏ်ကအောက်တိုဘာလ28ရက်မှာပုတ်ကလစ်ကဘဏ်တွေကိုညွှန်ကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဗဟိုဘဏ်ကအပိုဆောင်ပေးမဲ့ပမာဏဟာရည်ညွှန်းငွေလဲနှုန်းအပေါ်မှာထပ်ဆောင်ပေးမှာလား။ဘဏ်တွေကပေးတဲ့ငွေလဲနှုန်းအပေါ်မှာအပိုဆောင်ပေးမှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မတ်တင်ကြီးထိုက်ပြောပြထားပါတယ်
။မြန်မာနိုင်ငံသားတွေပြည်တွင်းကိုလွှဲပြောင်းတဲ့အမေရိကန်ဒေါ်လာတန်ဖိုးအပေါ်မှာ730အပိုဆောင်ပေးပေးတာကိုနိုဝင်ဘာလ1ရက်နေ့မှာစတင်လုပ်မယ်လို့ပုတ်ကလစ်ကဘဏ်တချို့ကတင်းနှင်းလာနေမှာကြေညာပါတယ်။ဒီလိုပေးတာမှာဒေါ်လာရည်ညွှန်းတန်ဖိုးချက် 2100 အပေါ်မှာအပိုဆောင်ပေးပေးမှာလားဒါမှမဟုတ်တင်မောသားတွေလိုအထူးငွေလဲနှုန်းတစ်ခုအပေါ်မှာအပိုဆောင်မှလားဆိုတာဘဏ်တွေဘက်ကတီးခြားမထုတ်ပြန်သေးပါဘူးပြည်တွင်ပုတ်ကလစ်ကဘဏ်တစ်ခုကို VOA ကမေးမြန်းကြည့်တဲ့အခါမှာတော့အပိုဆောင်ငွေဟာငွေလွှဲသူတိုင်းအတွက်အကျုံးဝင်တယ်လို့ပဲဖြေကြားခဲ့ပါတယ
်ဟိုဒီမှာတော့အကောင်းဆုံးပါတယ်များကစီမံဆောက်ပါတော့ကဲဟိုသူစီမံဆောက်ရလို့ဆိုင်လာတာရတာလေဒီအမေရိကန်ဒေါ်လာနေတော့ဒီနေ့ဒီများရဲ့ဒီနိုင်ငံခြားငွေပေါ်သူထဆောင်ပံ့ပိုးငွေနဲ့နိုင်ငံကွာ30ချက်တော့ဒီအပိုထဆောင်ပေးထားလို့ရှိရမြောက
်ပုတ်ကလစ်ကဘန်တွေကအမေရိကန်ဒေါ်လာကိုဗဟိုဘဏ်သတ်မှတ်ထားတဲ့ရည်ညွှန်းတန်ဖိုးချက် 2100 အထက်အောက်မှာ6ချက်အတူအလျှော့နဲ့ငွေလဲပေးနေတာဖြစ်ပါတယ်အခုပုတ်ကလစ်ကဘန်တွေမှာဒီနှုတ်အတိုင်းပဲချက်30အပိုဆောင်ပြီးပေးမှလားဒါမှမဟုတ်တင်မောသားတွေကိုပေးတဲ့ပြင်ပငွေလဲနှုတ်အပေါ်မှာချက်30အပိုဆောင်ပေးမှာလားဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူးပြီးခဲ့တဲ့လရီထုံးကတော့တင်မောသားတွေကိုပြင်ပငွေလဲနှုန်းအတိုင်းဘန်တချို့လဲပေးချောင်းတင်ဘောကုမ္ပဏီတစ်ခုရဲ့အရာရှိတဦးက VOA ကိုပြောပါတယ်ဟိုသူ
ကလက်ထုတ်တယ်ဆိုတော့ထုတ်လိုက်တဲ့အခါမှာဘာရှင်းရှင်းလင်းလင်းမပါဘူးတော့တော့မှရှင်းရှင်းလင်းလင်းလိုက်ပေါ့နော်ခုလောလောဆယ်အဲ့ဒါကိုဆိုင်လို့ကျွန်တော်ဒီကျွန်တော်တော့သူကထုံးအောင်လဲပေးတယ်အခုဒီအောက်တိုဘာမှာ2400နဲ့2400ဟုတ်တယ်အဲ့လိုသူပေါင်းပြီးတဲ့ပေးတာပေါ့။ဆောင်းကကျွန်တော်ဒီမှာတစ်ခါဝင်လာတဲ့အခါကျတော့ရှင်ပါ30ပေးလားမပေးလားတော့အဲ့လိုမှမသိဘူးနော်
။တခြားပြည်ပရောက်မြန်မာတွေလွှဲလိုက်တဲ့ငွေတွေအပေါ်မှာရောဘဲနှုံးသားနဲ့ဘန်တွေကလဲပေးပြီးအပိုဆောင်ပေးမလဲဆိုတာကိုစောင့်ကြည့်ရမယ်လို့ပြည်ပရောက်မြန်မာလုပ်သားတဦးကလည်းပြောပါတယ်
။ကျွန်တော်ဒီမှာလစာတွေပုံစံရသေးဘူးကြီး။ကျွန်တော်စိတ်ကဘယ်လိုလာမလဲမသိဘူး။ကြော်ကြော်အဟုတ်ပါလေ။ဒီသူတို့ကြော်ကြော်တဲ့ချိန်ကလာတော့တော့ဒီဆိုတော့ဒီတော့ပိုက်လာတာကြီးမဝင်လာသေးတော့ဒီသူတို့ကုမ္ပဏီရဲ့တဘောပေါ်အောင်ဆိုတော့ဘယ်လိုလာမလဲဆိုတော့မသိရသေ
းဘူး။ပြပရောက်မြန်မာတွေအိမ်ပြန်လွှဲရမယ်အ ਨੇ ဆုံးငွေပမာဏကိုလည်းမြန်မာအလုံသမားရေးရာဌာနနဲ့သက်ဆိုင်ရာငွေကြေးအဖွဲ့အစည်းတွေကြားစဉ်းစားသုံးသပ်နေကြပါတယ်။ပြပအလုံကန်ရှာဖွေရေးအေဂျင်စီတွေနဲ့စားချုပ်ချုပ်ကလေးကငွေဘလောက်ကိုလွှဲမယ်ဘဲစနစ်နဲ့လွှဲမယ်ဆိုတာကိုစာချုပ်မှာထည့်သွင်းချုပ်ဆိုဖို့မြန်မာတာဝန်ရှိသူတွေဘက်ကစဉ်းစားသုံးသပ်နေတာဖြစ်ပါတယ်ရှင်။